ကချင်ပြည်နယ်မန်စီမြို့နယ်မိုင်ခေါင်ရွာအာစီဒုက္ခသည်စခန်းကအသက်ခံရတဲ့ကချင်လူငယ်၃ရဲ့အလောင်းကိုဒီကနေ့မှမန်စီဆေးရုံကိုတည်ဆောင်လာပြီးတော့လိုအပ်တဲ့ခွဲစိတ်စစ်ဆေးမှုတွေလုပ်နေတယ်လို့တည်ဆုံမှုအတွက်အမှုဖွင့်ထားပြီလို့စခန်းတဝန်ခံတွေကပြောပါရယ်ဒုက္ခသည်စခန်းနေလူငယ်၃ဦးကိုမြမတက်မတော်ကနေဖမ်းဆီးသွားတာဖြစ်ပြီးလက်နက်လူရက်တဲ့အတွက်ကြောင့်လက်လွန်တပ်ဖြတ်မိကြောင်းမြမတက်မတော်အရာရှိတွေကအသိပေးပြောဆိုခဲ့တယ်လို့မိုင်ခေါင်ရွာအုပ်ချုပ်ရေးမှူးကပြောပါရယ်လက်ရှိတပ်ဖြတ်ခံရတဲ့လူငယ်၃ဦးကိစ္စအတွက်အမှုဖွင့်ထားတယ်လို့ဘယ်အဖွဲ့အစည်းရဲ့လက်ချက်ဆိုတာစီစဉ်နေစေလို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကလည်းပြောပါရယ် VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါရယ်
ဟုတ်ကဲ့ပါကချင်းပြည်နယ်မန်စီမြို့နယ်မိုင်ခေါင်ရွာမှာရှိတဲ့ RC ဒုက္ခသည်စခန်းကလူငယ်၃ဦးကိုလက်နက်ကန်ဖွဲ့ကန်နေဖမ်းဆီးခေါ်ဆောင်တပ်ဖြတ်ခဲ့တဲ့ကိစ္စရအတွက်အမှုဖွင့်ထားတယ်လို့မိုင်ခေါင်စစ်ဆောင်စခန်းတာဝန်ခံဥပရနူးကခုလူပြောပါတယ
်ခုကျွန်တော်ဒီမန်စီဆေးရုံမှာရောက်နေဆေးစစ်ဆေးရုံကခုမန်စီဆေးရုံမှာရောက်နေကျွန်တော်အမှုဖွင့်ဖို့လုပ်နေတာ
အသက်ခံရသူလူငယ်၃ဦးကအသက်22နှစ်အရွယ်ဂိုမရန်ဘရန်ဆိုင်အသက်32နှစ်အရွယ်ကိုအင်ခွန်ကန်အောင်နဲ့အသက်28နှစ်အရွယ်ကိုလပြန်နော်ခွန်တို့ဖြစ်ပြီးမေလ25ရက်ည9နာရီကျော်ကခမရ39ရှေ့တန်းစစ်ကြောင်းကနေဖမ်းဆီးသွားပြီးမေလ26ရက်နေ့မှာတပ်ဖြတ်ခံရတယ်လို့စစ်ဆောင်စခန်းတာဝန်ခံဥပရနူးကဆက်ပြောပါတယ်
ဒီစင်ကွာ25ရက်နေ့ည9နာရီ8နာရီတော့မဟုတ်ဘူးနော်ကျွန်တော်ကဲမတောင်လေးသုံးရောက်ဟိုခတ်ပါရဟနဲ့အပြန်ဆိုဟာမိုင်းခေါင်ပြောဝင်ခါနေမှာပေါ့သုံးသိကူစစ်တပ်ကလှူစားခွင့်နဲ့ပြင်းတော့ခေါ်သွားတယ်ခေါ်သွားတော့ဟိုခတ်ပါရဟရွာနားမှာအမှစနေတာပေါ့ခေါ်သွားပြီးတော့26မိနစ်ပိုင်းအဲ9နာရီစင်နေတော့မှတက်လိုက်တယ်လို့ကျွန်တော်ခမန်းရပါတယ်
ဒီလူငယ်၃ဦးဟာလက်နဲ့လူရက်ခက်လို့ပြစ်ခတ်ခဲ့တာဖြစ်ကြောင်းတမတော်ဘက်ကအကြောင်းပြပြောဆိုခဲ့တယ်လို့မိုင်ခေါင်ရွာအုပ်ချုပ်ရေးမှူးဥပိတာဘောက်တော်ကပြောပါတယ
်လက်နဲ့လူလာတော့လက်လွန်သွားတယ်ဆိုတဲ့ပုံနဲ့ပြောတာတိုင်မသူ့တပည့်တွေအဲ့လိုပြောတယ်လက်နဲ့လူလာတော့အဲ့လိုဖြစ်သွားတယ်လို့ပြောတယ်လို့ပြောတယ်ဒါပေမဲ့သူကယူတာလုခံစားကြောက်တဲ့လူပါလက်နဲ့ကဲဖို့စီးတဲ့ပတ်သက်တဲ့ရုံးကတော့မရှိတာတော့မှမယ်သူတို့
တေဆုံးသူတွေကလောင်းနေကိုမနေ့ညနေပိုင်းကမိုင်ခေါင်ရွာနဲ့ငမ်းမိုင်ကွာမှာသူ့ဖို့ရရှိပြီးဒီကနေ့မှမန်စီဆေးရုံကိုပို့ဆောင်ခဲ့တာဖြစ်ပါတယ်။တေဆုံးသူ၃ဦးကိုလက်ရှိခွဲစိတ်ဆေးစစ်ချက်ယူနေစေဖြစ်ပြီးလူသားမှုထွက်မှုဖွင့်ထားတယ်လို့ဘယ်ဖွဲ့စည်းရဲ့လက်ချက်ဆိုတာစစ်စစ်နေစေလို့မန်စီမြို့နယ်ရဲတပ်ဖွဲ့မှဦးအောင်ကျော်စိုးဝင်းကခုလိုပြောပါတယ
်။ဖြစ်စဉ်ကလည်းသူအဲဒီကန့်ရဲကမှတော့အမှုတိုင်တယ်အမှုဆုံးတယ်လို့ပြောတယ်ခင်ဗျ။ရဲကမှတော့ခုတိုင်ချက်ရေးနေတာလေ။ကျွန်တော်တို့ဒီမှာရင်ခွဲမှာခွဲချက်ဖြစ်နေတယ်။ဘယ်လိုလဲကျွန်တော်တို့ကလည်းလောကအဲဒီတေဆုံးအချင်းအကြောင်းမဖြစ်နေဘဲရှိနေ။အဲ့ဒါတော့ကျွန်တော်တို့ကသုံးရတဲ့တွေတွေငယ်ရွာလူတွေစစ်မှာပဲအဲ့ဒါပေါ်လာမယ်။လောကတော့တိုးလို့မရသေးဘူး
။ကချင်ပြည်နယ်မန်စီမြို့နယ်မိုင်ခေါင်ရွာမှာစစ်ပြေးဒုက္ခသည်စခန်း၃ခုရှိပြီးတော့အိမ်ခြေ900ခန့်ရှိတယ်လို့စစ်ရှောင်ဥယျာဉ် 2500 ကျော်ရှိနေပါတယ်။ဒီဒုက္ခတဲ့စကန်းဟာ KIO ခေါ်ကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတကြောပြန်တိုက်ပွဲတွေကြောင့်2013ခုနှစ်မှာစတင်တည်ဆောင်ခဲ့တာဖြစ်ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဆွဲမှာမြန်မာတပ်မတော်နဲ့တိုင်းသာလက်နက်ကိုင်ဖွဲ့တွေကြားစစ်ရေးသိမ်းမှမှုတွေရှိနေသေးတယ်လို့စစ်ရေးပဋိပက္ခတွင်လူခုရေးချိုးဖောက်မှုခံရဆဲဖြစ်စဉ်တွေလည်းရှိနေဆဲဖြစ်ပါတယ်။ရှမ်းပြည်နယ်ဘက်ကအရသာ၃ဦးကိုမြန်မာတပ်မတော်ကနေနှင်းပါနှိပ်စက်တဲ့ဗီဒီယိုဖိုင်တစ်ခုစနေနေ့မှာလူမှုရေးစာမျက်နှာမှာပြန့်လှန့်လာပြီးနောက်ပိုင်းဒီနှင်းပါနှိပ်စက်မှုနဲ့ပတ်သက်ပြီးတော့မြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ HRW ခေါ်လူခုရေးစောက်ကြီးအဖွဲ့နဲ့ NST International BB ဆိုင်ရာလူငင်းချမ်းသာခွေအဖွဲ့တို့ကနေတောင်းဆိုထားပါတယ်ခင်ဗျာ။